မတ်လ24ရက်မနက်ပိုင်းလောက်မှာကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ကော့ဘင်းကျေးရွာနေမြေစခန်းကိုမွန်ပြည်သက်ပါတီစစ်အာဏာရှင်တိုက်ဖျက်ရေး NMSPAD အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA တော်လှန်ရေးမဟာမိတ်ပူးပေါင်းအဖွဲ့တို့ဝင်ရောက်တိုက်ခိုက်တာကနေနှစ်ဖက်တိုက်ပွဲပြင်းထန်ခဲ့ပြီးတော့မတ်လ25ရက်ဒီကနေ့ထိပြင်းပြင်းထန်ထန်တိုက်ပွဲဖြစ်ပွားနေတယ်လို့ကော့ဘင်းရွာခံတွေက VOA ကိုပြောပါရယ်စစ်ကောင်စီတပ်ကဂျိုင်းမြစ်ပေါ်မှာစိုက်ထားတဲ့စစ်သည်မော်ကနေလက်နက်တွေပစ်ခတ်တဲ့အပြင်လေကြောင်းအသုံးပြုဘုံကျဲတိုက်ခိုက်တယ်လို့ကော့ဘင်းရွာခံတူက VOA ကိုပြောပါရယ
်လေရင်နဲ့လည်းပစ်တယ်ဟောတင်ပေါ်နဲ့လည်းပစ်တယ်အစစ်တပ်ကပေါ့တပည့်ကြီးကျယ်ပဲပြောရကြီးကျယ်မနှက်စီပြီးဟိုရဲစခန်းနားမှာစီးတယ်ရဲစခန်းနားမှာဖြစ်တယ်ရင်တော်လှန်ရေးရောမွန်ရော
စစ်ကောင်စီတပ်နဲ့မဟာမိတ်ပူးပေါင်းတပ်တွေကြားကော့ဘင်းနယ်မြေရဲစခန်းမှာနှစ်ဖက်ပစ်ခတ်မှုတွေတိုက်ပွဲဖြစ်ပွားနေစေဖြစ်တယ်လို့မွန်ပြည်သက်ပါတီစစ်အာဏာရှင်တိုက်ဖျက်ရေး NMSPAD အဖွဲ့က VOA ကိုအတည်ပြုပါတယ်
တိုက်ပွဲတော့ဖြစ်နေစေဖြစ်တယ်ကိုဘက်ကတော့လူရင်းနဲ့ပုံနာကျေးတာရှိတယ်နောက်ပြီးတော့ဒီတင်ပေါ်ကနေပေါ့မြောက်နဲ့ပြစ်တာတော့ရှိတယ်ရော်တဲ့ကိုပြစ်တာတော့ရှိတ
ယ်ကော့ဘင်းတိုက်ပွဲနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာတော့မရှိသေးပါဘူးတိုက်ပွဲကြားပိတ်မိနေတဲ့ကော့ဘင်းရွာခံတူကတော့ဒီကနေ့နေကင်းပိုင်းအထိဘေးလွရာကိုထွက်ပြေးလို့မရပဲပိတ်မိနေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့အခုလိုပြောပါရ
စေ။အော်မောလဲပါလောအာကျူရဘောင်းလာနေစိတ်မရ။တော်နေရ
။ပုံနေရတာပေါ့ဘလို့လုံရမလဲထွက်လို့လည်းမရဘူးလေ။လေရင်နဲ့ဘုံကျဲနေတယ်။သူတို့ကမှန်ကြရမှန်းဆိုပြီးပြစ်နေတာ။အတော်ကြီးတို့ကထွက်လို့ကိုမရဘူး။အချို့ထွက်ပြေးလို့ရတဲ့သူတွေကထွက်သွားကုန်ပြီ။လေရင်ကတွေ့သည်မပြစ်နေတော့ရှိတဲ့နေရာမှာပုံနေရမှာပဲဘေးလိုရာကိုထွက်ပြေးမရတော့အဲ့ဒီမှာပုံနေရတယ်ထွက်လို့လည်းမရဘူးတည
်းကော့ဘင်းကြီးရွာဟာအင်ဂျီ3000လောက်ရှိပြီးလူရည်တောင်းနေချီနေထိုင်တဲ့ရွာကြီးတရွာလည်းဖြစ်ပါတယ်တိုက်ပွဲကြောင့်အိုးရင်ဆွန့်ခွာဘေးလိုရာထွက်ပြေးရသူတွေရှိတယ်လို့လက်ရှိတိုက်ပွဲတွေကြားမှာရွာခံတွေပိတ်မိနေပါတယ်လေရင်ပစ်ခတ်တဲ့တွေကြားရွာထဲမှာဘဝလုံးဂျုံမှုမရှိပဲကရုတ်ချင်းထဲမှာပုံခိုနေရတဲ့အကြောင်းလဲပိတ်မိနေတဲ့သူတူကအခုလိုပြောဆိုပါတယ
်။ပိတ်မိတယ်အခုကထွက်လို့မရအောင်ဖြစ်နေတယ်။စစ်သမောကလည်းပြစ်လာတယ်။အဲအဲအဲထိတယ်ပေါ့တော်တော်များများထိတယ်။တောင်းကြော်တယ်ဒီမှာစိတ်တယ်။စောင်းတော့တယ်လူကဒီပုံလုံးပဲစိတ်တယ်ပေါ့။ဒီမှာတောင်းပုံလုံးကြံနေတယ်ပေါ့အဲ့ဒီလို
။လေနဲ့ဘုံကျဲပစ်ခတ်မှုကြောင့်မနေ့ကနေဒီကနေ့နေကင်းပိုင်းထိရက်သား9ဦးထိခိုက်ဒဏ်ရာရတယ်လို့ကော့ဘင်းလူမှုကယ်ဆယ်ရေးအသင်းက VOA ကိုပြောပါတယ်။
ရဲ့ရွာတွေကခွေးပြေးဖို့ပြေးလို့ပြေးဖို့မလဲပိုင်းကြတော့ရွာဖက်ပြေးတဲ့ချိန်မှာသူတို့ကလေးမြန်ပေါ်မှာဝဲပြီးတော့ဟောတာဒီဒီပစ်ချလာတယ်ပေါ့လေခွေးမှာရတာနော်ရွာထဲမှာမဟုတ်ဘူးလေခွေးမှာရောက်တဲ့လူတွေဆိုင်ခဲ့တယ်ပါစီလန်ဆက်တဲ့လူဆောက်တော့သူတို့ပြေးပြီးတော့ပေါက်ချလေလေကြတယ်လေစီတယ်ဆိုင်ခဲ့တန်ရရလေစီတယ်ပေါ့ဒီနေ့ရတော့တယောက်ကြရတယ်မနေ့ဟောမနေ့ကတော့၄ယောက်အမေနဲ့သူ့သားမပူတဲ့တယောက်ကတော့အရှာမလဲပါချက်မှာထိသွားတယ်သူ့အမေကသူ့သားကလက်မဆောက်သွားတယ်အဲ့ဒါကပါနာဖေးရောက်ပုတ်သွားရပေါ့ဒီနေ့ကတယောက်နဲ့ဟိုနေ့က၄ယောက်မနေ့က
တိုက်ပွဲကြောင့်ကော့ဘင်းကော့ပေါက်ဖျားကြီးကော့ဂရိတ်လိမ္မော်ကုန်းနောင်ခင်းနဲ့ကော့ပလိုင်းစားတဲ့ကြေးရွာ900ထွက်မနေခမန်းကြီးလူဦးရေ4000ကျော်အိုးရင်ဆွန့်ခွာဘေးလွရာထွက်ပြေးတင်းရှောင်နေကြပြီးစားနဲ့ရိတ်ခါဆောင်အဝတ်အထည်တွေအနည်းချင်းပဲယူဆောင်နိုင်တဲ့အတွေ့ကာလကြာရှည်တင်းရှောင်ရရင်အခက်အခဲနဲ့ရင်ဆိုင်ကြုံတွေ့ရနိုင်တယ်လို့လူမှုကယ်ဆယ်ရေးအသင်းတွေကVOA ကိုပြောဆိုပါတယ်ရှင်